NATO မြောက် Atlantic စစ်ဆာချုပ်အဖွဲ့ဝင်မဟာမိတ်နိုင်ငံတွေအနေနဲ့ရုရှားနဲ့အပြန်နျူကလ িয়ার လက်နက်တပ်ဆင်သားမျိုးရှောင်ရှားဖို့ဆုံးဖြတ်ထားကြောင်း NATO အကြီးအကဲကပြောလိုက်ပါတယ်။ခင်မင်နျူကလ িয়ার လက်နက်အစင်းမြင့်တပ်ဆင်မှုအပါအဝင်ရုရှားရဲ့စီးအေးမဟာဗျူဟာမှာနျူကလ িয়ার လက်နက်တွေရဲ့အခမ်းကဏ္ဍကိုပိုးပြီးတော့ထည့်သွင်းထားတာကြောင့်တကယ်ကိုစိုးရိမ်မိကြောင်း NATO အတွင်းမှုချုပ် Jens Stoltenberg ကဒီဂျာမနီနိုင်ငံမြူးနစ်မှာကျင်းပတဲ့လုံခြုံရေးအစည်းအဝေးအတွင်းအဖွဲ့ဝင်နိုင်ငံတွေကိုတောက်ကြနေကပြောဆိုခဲ့ပါတယ်။ကဘာတော်ကနိုင်ငံရေးနဲ့စစ်ဖက်ဆိုင်ရာကောင်းဆောင်တွေတက်ရောက်တဲ့သုံးရကြအစည်းအဝေးတွင်ကာကွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတာပါ။စီးရေးတိုက်ပွဲတစ်ခုနောက်ထပ်ဖြစ်လာမှကိုရှောင်ရှားဖို့ဆုံးဖြတ်ထားကြောင်းနဲ့လွန်ခဲ့တဲ့ဒီဇင်ဘာလကလက်မှတ်ရေးထိုးထားတဲ့ပက်စကူစာချုပ်အရကာကွယ်ရေးဆိုင်ရာကိစ္စရပ်တွေမှာဥရောပတမကနိုင်ငံတွေနဲ့ပိုးပြီးတော့နီးနီးကပ်ကပ်လက်တွဲဆောင်ရည်သွားရေးနဲ့ပတ်သက်ပြီးတော့လည်းချိန်နဲ့အားရကြောင်းမစ္စတာစတူဇန်ဘတ်ကပြောပါရယ်NATO ဖွဲ့ရဲ့ဒီဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့ American ပြည်အောင်စုကလည်းသဘောထားလေးရှိကြောင်းပြောဆိုပြီးဥရောပမဟာမိတ်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေတိုးမြင့်သုံးဆွဲဖို့တောင်းဆိုထားပါတယ်။ဒီထိုက်တန်းအစည်းအဝေးကို American ကာကွယ်ရေးဝန်ကြီး Jim Mattis အပြင် American မျိုးသားလုံခြုံရေးအကြံပေး HR McMaster လည်းတက်ရောက်နေပြီးဒီကနေ့စနေနေ့မှာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ NATO မှာပါဝင်တဲ့ American ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ပြောကြမယ်လို့ယူဆရပါတယ်ခင်ဗျာ။